အမေရိကန်နိုင်ငံရေးဌာနဟာဘာသာရေးလွတ်လပ်ခွင့်ထွန်းကားရေးကိုနိုင်ငံရေးမူဝါဒရဲ့ဦးစားပေးကိစ္စအဖြစ်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဘာသာရေးနှိမ့်ကုပ်မှုကနေလွတ်မြောက်လာကြတဲ့မြောက်ကိုရီးယား၊ရိုဟင်ဂျာ၊ဝီဂါ၊ရာဇီးတီစတဲ့လူတချို့ကိုဖိတ်ခေါ်ပြီးဒီပြဿနာဘယ်လောက်ရေးကြီးနေတယ်ဆိုတာနောက်သတင်းပတ်တဲ့ဝါရှင်တန်မြို့တော်မှာဆွေးနွေးကြမှာဖြစ်ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးမူဝါဒမှာစတင်လှုပ်ဆောင်မှုတစ်ရပ်ဖြစ်တယ်လို့နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ဂုဏ်သူးဆောင်တန်အမတ်ကြီးဆမ်ဘရောင်းဘက်ကဆိုပါတယ်ဒီပြဿနာဟာအယုံစူးစမ်းမှုအလွန်လောက်မရခဲ့သေးတဲ့ပြဿနာတစ်ရပ်ဖြစ်တယ်လို့လည်းတယ်လီဖုန်းကတဆင့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကပြောသွားပါတယ်ဘာသာရေးအုပ်စုနဲ့လူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနိုင်ငံရေးဝန်ကြီးတွေအပါအဝင်လူပေါင်း1000ကျော်နိုင်ငံရေးဌာနမှာဇူလိုင်16ကနေ17ထိကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်အခြေအနေကိုဆွေးနွေးကြမှာပါမကြသေးမီကတက်ခဲခံရတဲ့ဆန်ဒီယေဂိုမြို့ကဂျူးဖျားကြောင်နယူးဇီလန်ကဘလီတွေနဲ့အီစတာတုန်းကဘုံဘွဲခံရတဲ့တီးလင်ကနိုင်ငံဆရာတွေကကိုယ်စားလှယ်တွေပါဒီဆွေးနွေးပွဲကိုတက်ရောက်မယ်လို့မျှော်လင့်ပါတယ်